မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုထောက်ခံကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့ကပြောကြားလိုက်တာကြောင့်စစ်တပ်နဲ့ကာလတားရှိတိုက်ပွဲဆင်နွှဲနေတဲ့တိုင်းဒေသလက်နက်ကိုင်တွေကြားတိုက်ပွဲတွေပိုးပြီးကြီးမားလာမှာကိုစိုးရိမ်လာကြပါတယ်။တိုင်းဒေသလက်နက်ကိုင်10ဖွဲ့ဟာစနေနေ့မှာအွန်လိုင်းကနေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုဆွေးနွေးခဲ့ကြတာဖြစ်ပြီးစစ်တပ်ကဆန္ဒပြပြည်သူတွေအပေါ်မှာကြီးအစ်စ်တွေနဲ့ပြစ်ခတ်တာအပါအဝင်အကြမ်းဖက်ဖြိုခွင်းတဲ့လုပ်ရပ်ပေါ်မှာပြစ်တင်ရှုံချခဲ့ကြတာပါစစ်တပ်အာဏာသိမ်းပြီးနှစ်လအကြာမှာဆန္ဒပြသူ950ကျော်တည်ဆုံးခဲ့ရတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာမြန်မာစစ်တပ်ကတလတာအပြစ်ခတ်ရစိုးကြီးညာခဲ့ပေမဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်တရားကိုထိပါသူတွေအတွက်မပါဘူးလို့ကြေညာခဲ့တာပါရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကဗိုလ်ချုပ်ကြီးရွတ်ဆက်ကတော့အကြမ်းဖက်ဖြိုခွဲတဲ့လုပ်ရက်တွေအတွက်အာဏာသိမ်းစစ်ကောင်စီကတာဝန်ခံမှုရှိရမှာဖြစ်ကြောင်းနဲ့ဆန္ဒပြသူတွေအပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကနှိမ်နင်းနေတာအပါအဝင်အကြမ်းဖက်လုပ်ရက်တွေအလုံးကိုရပ်တန့်ရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ် NLD အစိုးရလက်ထက်မှာရရှိထားတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ရသဘောတူညီချက် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဆေးပွဲအနေနဲ့အွန်လိုင်းဆွေးနွေးပွဲအတွင်းဒီ NCA ကိုပြန်ပြီးတုံ့တက်ခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံမှာအာဏာရှင်စနစ်ကျဆင်းဖို့တောင်းဆိုတဲ့ပြည်သူတွေနဲ့အတူတသားတည်းရပ်တည်သွားမှာဖြစ်ကြောင်းလဲဗိုလ်ချုပ်ကြီးရွတ်ဆက်ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကရင်လက်နက်ကိုင်တပ်ဖွဲ့ KNU ကတပ်မဟာ9နယ်မြေမှာမြန်မာတပ်စခန်းတစ်ခုကိုဝင်ရောက်သိမ်းပိုက်ခဲ့တဲ့အတွက်တပ်မတော်ကလေကြောင်းကနေပါတုံ့ပြန်တိုက်ခိုက်နေတယ်လို့ကချင်ပြည်နယ်ဘက်မှာလဲKIA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတိုးလာနေချိန်မှာပဲအခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့10ဖွဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်